တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကောရှန်အခုတစ်ခါမြန်မာစစ်ကောင်စီခေါင်းဆောင်ကိုတွေးခဲ့တာကအရင်တစ်ခေါက်နဲ့မတူပဲတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အဓိကသတင်းစကားပါချင်ပုံရတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။လာမယ့်သတင်းပတ်တရုတ်နိုင်ငံဦးဆောင်ကျင်းပမဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်ဆောင်မတက်ဖို့အာဆီယံနိုင်ငံတချို့ကလိုလားတာကိုတရုတ်နိုင်ငံအထူးကိုယ်စားလှယ်ကအားနာစွာနဲ့အတိပေးခဲ့ပုံရတယ်လို့တရုတ်မြန်မာအာဆီယံအရေးကျွမ်းကျင်သူတွေကခန့်မှန်းပါတယ်။မြန်မာအချက်အတဲကိုဒေတာရဲနိုင်ငံတွေအနေနဲ့ဘလို့နီးလန်းရှာဖြည့်ရှင်းကြပါဗလဲ။ထိုင်းဝန်ကြီးချုပ်အကြံပေးပါနီတန်ဝတနာယာကွန်းနဲ့အမေရိကန်အခြေစိုက်ဆင်စတန်တက်စင်တာကတရုတ်ဌာနညွှန်ကြားရေးမှူးယွန်းဆန်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
။ဒီပတ်တရုတ်အထူးကိုယ်စားလှယ်ခရီးကဩဂတ်လတုန်းကခရီးစဉ်နဲ့အဓိကကွာပုံကိုဝါရှင်တန်အခြေစိုက်စတင်ဆန်စင်တာအရှေ့အာရှဆိုင်ရာပူးတွဲညွှန်ကြားရေးမှူးလည်းဖြစ်တဲ့ယွန်းဆန်ကအခုလိုစရှင်းပြပါတယ်။
This time the primary message was it
ဒီတစ်ခေါက်တရုတ်ရဲ့အဓိကပေးချင်တဲ့သတင်းစကားကတော့အရင်တစ်ခေါက်ကနေအရန်ကိုကြွားပါတယ်။ပြီးခဲ့တဲ့ခီးစဉ်လုံးကတက်ဆိုင်ရာအဖွဲ့တွေနိုင်ငံရေးပါတီတွေအကြားဆွေးနွေးညှိနှိုင်းပြီးတော့အပေးယူလုပ်ဖို့အနေအထားရှိမလားဆိုတာကိုသွားပြီးဆွေးနွေးတိခေါက်ကြည့်တာပါ။ဒီတစ်ခေါက်ခီးစဉ်ကတော့အာဆီယံကပြန်ပြောလိုက်တဲ့သတင်းစကားတွေကိုသွားပါဖို့ဖြစ်ပုံရပါတယ်။ဒီစကားကတော့တရုတ်အတွက်မပြောစီမိမယ်လို့အခုတရုတ်ကအာဆီယံထိပ်သီးစည်းဝေးမှာမြန်မာစစ်ခေါင်းဆောင်ကိုပေးမတက်ဖို့အာဆီယံဘက်ကဆုံးဖြတ်ထားတာကိုတရုတ်ဘက်ကလိုက်လုပေးရမယ်သဘောတက်ရောက်တဲ့သတင်းစကားမျိုးဖြစ်နေပါတယ်
။အဲ့ဒီတော့ဘာကြောင့်တရုတ်ဘက်ကအခုလိုမပြောချင်ခဲ့ရတာပါလဲလို့မေးရမှာတရုတ်ခေါင်းဆောင်တွေနဲ့လည်းနှိစက်တဲ့ယွန်ဆန်က
This year Myanmar was supposed to be
ဒီနှစ်မှာစစ်အာဏာသိမ်းတာမဖြစ်ခဲ့ဘူးဆိုရင်မြန်မာအစိုးရအနေနဲ့တရုတ်နဲ့အာဆီယံအကြားဆက်ဆံရေးနဲ့တခြားကိစ္စရပ်တွေကိုညှိနှိုင်းရေးအကုန်လုံးမှာအထူးအဓိကကြတဲ့အခန်းကဏ္ဍကနေလှုပ်ဆောင်ပေးဖို့တရုတ်နဲ့အာဆီယံအကြားပေါင်းစပ်ညှိနှိုင်းရေးကိုတာဝန်ယူခဲ့ရတာပါ။ဒီအခန်းကဏ္ဍကိုမလုပ်နိုင်တော့တာဖြစ်အခုလာမဲ့ထိပ်သီးပွဲမှာမတက်ရဖို့များနေပါတယ်အဓိကဖိအားကတော့အာဆီယံ၄နိုင်ငံဖြစ်ပါတယ်ဒီထဲမှာတရုတ်အထူးသံမြန်မာနိုင်ငံကိုမလာခင်တွားရောက်ဆွေးနွေးခဲ့တဲ့ဘရူနိုင်းနဲ့စင်ကာပူနိုင်ငံလည်းပါဝင်တယ်လေ
နောက်ဖိအားပေးတဲ့၂နိုင်ငံကတော့အင်ဒိုနီးရှားနဲ့မလေးရှားတို့ပါလို့တရမန်တိုင်ဝမ်ကပြောနေချိန်မှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာရဲ့လုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပန်နီချန်ကတော့အခုမြန်မာကိစ္စတရားဝင်ဆုံးဖြတ်ချက်ရဖို့အချိန်ရှိသေးတယ်လို့ဆိုပါတယ
် Desire for China
တရုတ်အနေနဲ့အာဆီယံဖွဲ့ဝင်အားလုံးနဲ့ဆွေးနွေးပြီးနောက်ဆုံးလုံးမဲ့ပုံစံကိုလူသိရှင်ကြားထုတ်မပြောသေးပါဘူးအခုကမြန်မာကိုဒီထိပ်သီးပွဲဖိနှံရေးအာဆီယံဖွဲ့ဝင်နိုင်ငံတွေကိုသွားစီုံခဲ့တဲ့အခြေအနေကိုခေါင်းဆောင်တွေကြားပြောခဲ့တာသာရှိပါသေးတယ်ဒါကတရုတ်နဲ့အာဆီယံနှစ်ဖက်အကြားထိပ်သီးပွဲအတွက်ဖြစ်တာမို့အလွန်ကိုအရေးပါတယ်လို့မြင်ပါတယ်ဒီနှစ်ပတ်စလုံးအနေနဲ့အောင်မြင်တဲ့ထိပ်သီးပွဲဖြစ်လာဖို့တတ်မှတ်ချက်အနေအထားတွေအရင်သဘောတူဖို့လိုပါတယ်အတူတဲ့အာဆီယံနိုင်ငံတွေကြားကွဲပြားတဲ့ရည်ရည်ချက်တွေရှိနေတာမို့တရုတ်နဲ့အားလုံးဝိုင်းပြီးဒီကိစ္စညှိဖို့လိုပါတယ်။နောက်ဆုံးဘယ်လိုဖြစ်လာမလဲဆိုတာကိုစိုးပြတ်နိုင်ဖို့ကရှေ့သတင်းမှမတိုင်ခင်အချိန်ကျန်နေပါသေးတယ်။
အဲ့ဒီတော့လက်ရှိအခုလိုဖြစ်နေတာရဲ့အဓိကပြဿနာကိုမေးရမှာတရုတ်အမေရိကန်ဆက်ဆံရေးလဲကြွက်ချင်တဲ့ယွန်ဆန်က
Currently the legitimacy of the ICC is not
လက်ရှိပြဿနာကစစ်ကောင်စီရဲ့တရားဝင်မှုကိုပြည်ရင်းမှာရောနိုင်ငံတကာမှာပါအခုမြန်မာအဖွဲ့ဝင်ဖြစ်နေတဲ့ဒီဒေသတွင်းအဖွဲ့တွေမှာလည်းလက်တွေ့အတိအမှန်မပြုတ်နိုင်ကြသေးပါဘူး။ဒါကစစ်ကောင်စီအနေနဲ့သူ့ကိုယ်သူတရားဝင်နိုင်တဲ့အာဏာရယူထားတယ်လို့ထင်မြင်ယူဆနိုင်ပေမဲ့လို့ဒီတရားဝင်မှုကိုနိုင်ငံတကာမှာရနိုင်ဖို့ကလက်တွေ့နိုင်ငံရေးအခြေအနေမှာမဖြစ်နိုင်ဘူးလေ။ဒီအခြေအနေမှာစစ်ကောင်စီနဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်ရှေ့ဆက်တိုးဖို့မဖြစ်နိုင်ဘူးဆိုတာနဲ့လူကြီးနဲ့အနေအထားရောက်နိုင်မယ်မရောက်နိုင်ဘူးဆိုတာကိုပြန်စဉ်းစားနိုင်ဖို့ဖိအားပေးချက်လည်းဖြစ်လာနိုင်ပါတယ
်။ဒီပြဿနာကိုဘယ်လိုဖြေရှင်းသင့်ပါလဲလို့ဆက်မေးရမှာအရင်ထိုင်းဝန်ကြီးချုပ်ချွန်လီပိုင်ပြောခွင့်ရဖြစ်ခဲ့ပြီးလက်ရှိချူလာလောက်ကုန်းတက္ကသိုလ်နိုင်ငံရေးသိပ္ပံပမခလည်းဖြစ်တဲ့ဒေါက်တာပန်နီထန်က
As a good neighbor I think Thai people including myself
အင်းဒီချင်းကောင်ဖြစ်ကျွန်တော်လည်းပါတဲ့ထိုင်းပြည်သူတွေအနေနဲ့အခုအခြေအနေကိုအထူးစိုးရိမ်ပါတယ်မြန်မာနိုင်ငံတွင်ကမတူညီတဲ့အဖွဲ့တွေရောအခုဒေသတွင်းကကွဲပြားနေတဲ့အဖွဲ့တွေအားလုံးပါအားလုံးအတွက်ကောင်းတဲ့အဖြေတစ်ခုပေါ်လာဖို့မျှော်လင့်ချက်နဲ့သက်ဆိုင်တဲ့အဖွဲ့တွေအားလုံးဝိုင်းညှိပေးကြဖို့လိုပါတယ်ဒါမှမဟုတ်ရင်တော့အခုလာမယ့်အာဆီယံဆိုင်ရာထိပ်သီးပွဲတွေအတွက်အောင်မြင်မှုတွေပိုမရမှာအထူးစိုးရိမ်နေပါတယ
်ဒါပေမဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုအခုထိပ်သီးပွဲကပယ်ပြီးဖိအားပေးုံနဲ့မြန်မာပြည်ထနာအဖြေထွက်ဖို့မတည်ကြဘူးရှိစက်အေပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ဖိုရမ်နဲ့အာဆီယံထိပ်သီးပွဲအတွက်လည်းဆက်စွေ့နေရတယ်လို့ပမ္ပခပန်နီချန်ကထောက်ပြပါဗျာ အဲ့ဒီတော့မြန်မာပြည်နိုင်ငံတကာအနေနဲ့ဘယ်လိုဆက်ဖြစ်ရှိဖို့ရှိနေတာကိုဆက်မရမှာယွန်ဆန်ကလည်း
For Myanmar to evolve out of the current stalemate
မြန်မာနိုင်ငံအနေနဲ့အခုလက်ရှိအကျပ်တဲကနေရုန်းထွက်ဖို့တကယ်တမ်းဖြစ်လာနိုင်ခြင်းမရှိဘူးလို့အလုံးကသိထားပါတယ်နိုင်ငံတကာရဲ့အတိအမှတ်ပြုမှုရသည်ဖြစ်စေမရသည်ဖြစ်စေစိတ်အုပ်ချုပ်ရေးတာရှည်သွားနိုင်တာကိုလည်းအလုံးကမြင်ထားပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲအမျိုးသားပြန်လည်သိမြင်ရရှိဖို့ငြိမ်းချမ်းစွာညှိနှိုင်းနိုင်ဖို့စစ်ကောင်စုနဲ့ NLD အကြားဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဒေါ်အောင်ဆန်းစုကြည်အကြားအပေးအယူလုပ်နိုင်မဲ့လမ်းကြောင်းလေးများပေါ်လာလိမ့်မလားလို့အများစုကဆက်လက်မျှော်လင့်ပြီးတော့စ조사နေကြတာပါ
ဒါအပြင်မြန်မာစစ်ကောင်စုအနေနဲ့လက်ရှိအခြေအနေအတိုင်းအခုပြဿနာကိုကြော်နိုင်ဖို့ခက်တာကိုသတိပြုဖို့လိုတဲ့ဒါမှမဟုတ်ရင်စစ်တပ်ကပြောနေသလိုနိုင်ငံကိုကာကွယ်ထိန်းသိမ်းရမရောက်ပဲအရင်လိုထိချက်ပြန်ဖြစ်စေနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြခဲ့ပါတယ်